မြန်မာနိုင်ငံကနာဂစ်ဆိုက်ကလုန်းမုန်တိုင်းကပ်ဒုက္ခရောက်နေသူတွေအတွက်နိုင်ငံတကာအထောက်ပံ့အကူအညီတွေပေးနိုင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစစ်အစိုးရကိုဖြောင်းဖြားပြောဆိုစူးစမ်းနေချိန်မှာပဲနှစ်ရက်ကြာမြန်မာနိုင်ငံကိုတွားရောက်ခွင့်ရခဲ့တဲ့ဥရောပသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာကော်မရှင်နာမင်းကြီးလူးဝစ်မိုက်ကယ်ဟာမနေ့ညကထိုင်းနိုင်ငံဘန်ကောက်မြို့ကိုပြန်ရောက်ခဲ့ပါတယ်ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာကအကူအညီပေးရေးဝန်ထမ်းတွေ၊ကျွမ်းကျင်သူတွေနဲ့အကူအညီပေးပစ္စည်းတွေမြန်မာနိုင်ငံကိုအတားအဆီးမရှိသွားနိုင်မှုမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးခဲ့ရမှာဘာမှတိတိပပရပ်လန့်မရခဲ့ပါဘူး။အကြောင်းစုံကိုကိုသားညုံကဆက်ပြီးပြောပြပေးပါအောင်ရှင
်။ကောင်းပါပြီမညိုလင်။ဒီဥရောပသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာကော်မရှင်နာမင်းကြီးလူးဝစ်မိုက်ကယ်ဟာသူ့ရဲ့နှစ်ရက်ကြာခီးစဉ်အတွင်းမှာနိုင်ငံတွင်းရှိပြီးသားဥရောပသမဂ္ဂရဲ့ဝန်ထမ်းတွေဗီဇာရဲ့ထပ်တိုးရေးကိစ္စပဲအဆင်ပြေခဲ့တယ်လို့ပြောရမှာပါ။ဒါရောမှသူကတောင်းတာရက်30ဗီဇာကိုသူ့ရဘက်ကဗီဇာတက်တန်းနှစ်ပတ်ပဲပေးခဲ့ပါတယ်။နိုင်ငံတကာအကူအညီပေးရေးဝန်ထမ်းတွေမြို့ဝကျွန်းပေါ်ဒေသကိုတွာလာခွင့်နောက်မြန်မာနိုင်ငံတွင်းကိုဝင်ရောက်ခွင့်ရဖို့အတွက်စောင့်နေတဲ့နိုင်ငံတကာအကူအညီပေးရေးဝန်ထမ်းတွေဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းကတာဝန်ရှိသူတွေကိုနိုင်ငံကူးဗီဇာထုတ်ပေးဖို့နောက်ပြီးတော့ဒီပသိမ်လေစိတ်ကိုအသုံးပြုပြီးတော့မြို့ဝချုံးပေါ်ကမုန်တိုင်းတန်စူးစူးဝါခံခဲ့ရတဲ့ဒေသတွေကိုနိုင်ငံတကာအကူအညီတွေပို့ခွင့်အဆရှိတဲ့တောင်းဆိုချက်တွေကတော့လုံးဝအချင်းချင်းဖြစ်ခဲ့ပါတယ်။ပသိမ်လေစိတ်အသုံးပြုဖို့ကိစ္စမှာတော့ဒီလေစိတ်ဟာနိုင်ငံတကာစံနှုန်းတွေနဲ့မပြည့်တာကြောင့်မလို့အသုံးပြုဖို့အခက်အခဲရှိတယ်ဆိုပြီးတော့အာဏာပိုင်တွေဘက်ကသူ့ကိုအကြောင်းပြန်တယ်လို့သိရပါတယ်။မြန်မာအာဏာပိုင်အနေနဲ့နိုင်ငံတကာအကူအညီတွေအထောက်ပံ့တွေပေးဖို့ကမ်းလှမ်းချက်ကိုလိုလားတဲ့ပုံရှိပေမဲ့လို့စိုးရင်တန်တရာရှိနေပုံလဲပေါ်တယ်လို့ EU ကော်မရှင်နာမင်းကြီးလူးဝစ်မိုက်ကယ်ကပြောပါတယ်။ဒါပေမဲ့လို့သူ့ရဲ့ခီးစဉ်ရွယ်ချက်ဟာတကယ်တမ်းကတော့နိုင်ငံတကာကယ်ဆယ်ရေးလှုပ်သားတွေ၊ကြောင်းညင်သူတွေ၊အထောက်ပံ့တွေနိုင်ငံတွင်းကိုရောက်ရှိရေးပဲဖြစ်တယ်လို့လူးဝစ်မိုက်ကယ်ကအခုလိုပြောပါတယ
်။ In my mission what I aimed to do was to convince the authoritiesto give more permission
ကျွန်တော်ရဲ့ခီးစဉ်ရွယ်ချက်ကဒီနိုင်ငံတကာကကုညီဝန်ထမ်းတွေကြွညင်သူတွေအနေနဲ့အထောက်ပံ့အကူအညီတွေလှုပ်ဆောင်ပေးနိုင်ဖို့သူတို့ကိုပို့ပြီးတော့နိုင်ငံကူးဗီဇာတွေထုတ်ပေးနိုင်ဖို့စစ်ဆွေးအကူဖြောင်းပြပြောဆိုရေးဖြစ်ပါတယ်လို့ဥရောပသမဂ္ဂရဲ့ကော်မရှင်နာမင်းကြီးလူးဝစ်မိုက်ကယ်ကပြောတာပါဒါကြောင့်မလို့လဲသူ့ရဲ့ခီးစဉ်အတွင်းမှာမုန်တိုင်းတန်အတော်လေးခံခဲ့ရတဲ့မြို့ဝချုံးပေါ်ဒေသတွေကိုတွားနိုင်ဖို့သူစူးစမ်းခဲ့ပါတယ်တဲ့ဒါပေမဲ့လို့တွားရောက်ခွင့်မရခဲ့ဘူးလို့အခုလိုပြောပါတယ
် Now I have strongly insisted toBe in capacity to visit the Delta, which is the most devastated region.
ကျွန်တော်အနေနဲ့မုန်တိုင်းတန်ကြောင့်မလို့စူးစူးဝါးခံခဲ့ရတဲ့မြို့ဝကျွန်းပေါ်ဒေသတွေကိုတွားရောက်ခွင့်ရဖို့အတွက်အတော့ကူအကြိတ်နဲ့ပြောဆိုခဲ့ပါတယ်။မနေ့ကတော့ရာသီဥတုအခြေအနေကြောင့်ဆိုပြီးတော့သူတို့ရွှေ့ဆိုင်ခဲ့ပါတယ်။ဒီနေ့ကျတော့မနေ့ဖြန်ကြမှာတွားဖို့ခီးရွှေ့ဆိုင်ပြပါဆိုပြီးတော့ကျွန်တော်ကိုသူတို့ပြောပါတယ်။ကျွန်တော်အနေနဲ့ကလာမယ့်အပတ်ဥရောပပါလီမန်မှာအလို့ရှိလို့ရွှေ့ဆိုင်မှုမဖြစ်နိုင်ပါဘူး။ဒါပေမဲ့လို့မြန်မာနိုင်ငံရန်ကုန်မှာရှိတဲ့တန်တမန်တွေအနေနဲ့မနေ့ဖြန်ဆိုရင်တော့ဒီမြို့ဝကျွန်းပေါ်ဒေသကိုရဟရင်နဲ့တွားပြီးတော့စူးစူးဝါးဒဏ်ခံခဲ့ရတဲ့နေရာတွေကိုမျက်မြင်မြင်တွေ့ကြရမှာပါလို့ဒီဥရောပသမဂ္ဂရဲ့လူသားချင်းစာနာကူညီမှုဆိုင်ရာကော်မရှင်နာမင်းကြီးလူးဝစ်မိုက်ကယ်ကပြောခဲ့တာပါ။ EU ဥရောပသမဂ္ဂနောက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအနေနဲ့အခုလိုမျိုးအထောက်ပံ့အကူအညီတွေပေးရနှောင့်နှေးနေတဲ့အချိန်မှာအင်းကြီးချင်းနိုင်ငံတွေရဲ့ကြိုးပမ်းမှုဟာအခေယာကျနေတယ်လို့လည်း Mr. Lewis Michael ကပြောပါတယ်။မကြာခင်မှာဆိုလို့ရှိရင်မြန်မာအင်းကြီးချင်းနိုင်ငံတွေကဆရာဝန်တရားကျော်ဟာမုန်တိုင်းတန်ခံခဲ့ရတဲ့ဒေသတွေကပြည်သူတွေအတွက်ကျန်းမာရေးဆောက်ရှောက်မှုတွေကိုပေးဖို့တွားရောက်ခွင့်ရတော့မယ်သူကြားတယ်လို့လည်းပြောခဲ့ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ကဒီတကယ်မုန်တိုင်းတင့်ခဲ့တဲ့ဒေသတွေကိုကိုယ်တိုင်တွားရောက်လည်လာခွင့်မရတာကြောင့်မလို့အသေးပြောက်စင်းရင်အဆုံရှုံစင်းတွေကိုအစိုးရပြီးတဲ့ချက်လက်ကလွဲပြီးတော့ဘာမှကိုယ်တိုင်ကိုယ်ကျလည်လာဆန်းစစ်ခွင့်မရခဲ့ဘူးလို့ပြောပါရတယ်။တစ်ဖက်မှာတော့မြန်မာအစိုးရအာဏာပိုင်တွေကဒီနိုင်ငံတကာအကူအညီတွေကိုလက်ခံမဲ့သဘောပြနေပေမဲ့ဒီမုန်တိုင်းကပ်ဘေးဆိုးအခြေအနေကိုမြန်မာနိုင်ငံအနေနဲ့ဖြေရှင်းနိုင်တယ်ဆိုတဲ့သဘောကိုလည်းပြောနေပါရတယ်။ Mr. Lewis Michael ကတော့ဒီလိုမျိုးမယူဆပါဘူ
း။ No government in the world
အခုလိုမျိုးပြဿနာမျိုးကိုကဘာပေါ်ကဘယ်အစိုးရကမှသူကြီးတက်တက်ဖြေရှင်းဆောင်နိုင်တာမဟုတ်ပါဘူး။ဒါတကယ့်ကိုအတိုင်းအတာကြီးမားတဲ့ဘေးဒုက္ခကပ်ဆိုးကြီးပါလို့ Mr. Lewis Michael ကပြောခဲ့တာပါ။ဒီတော့လည်းမြန်မာနိုင်ငံကအခုကပ်ဘေးဆိုးအခြေအနေမှာတန်းနဲ့ချီဒုက္ခရောက်နေတဲ့မြန်မာပြည်သူတွေကိုအထောက်ပံ့အကူအညီတွေပေးနိုင်မှုအတွက်တန်မှန်ရေးတယ်မကပါဘူး။အခြားဖြစ်တဲ့နည်းလမ်းတွေကိုပါအသုံးပြုသွားမှာဖြစ်တယ်လို့လည်း Mr. Lewis Michael ကမနေ့ကဒီမြန်မာနိုင်ငံကအပြန်ဘန်ကောက်တူနာဘူမိနိုင်ငံတကာလေဆိပ်မှာသတင်းတောက်တွေကိုပြောကြားသွားခဲ့ပါတယ်ခင်ဗျာ။